နိုင်ငံကအစိုက်အဝန်းအနေနဲ့မြန်မာနိုင်ငံကပြည်သူလူထုကိုလုံလောက်တဲ့အကာအကွယ်ပေးမှုမရှိသလောက်ပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဂျနီဗာမြို့လူ့အခွင့်အရေးကောင်စီမှတင်လာနေကပြောကြားသွားပါတယ်
။ 2 years after the military staged an illegal coup in Myanmar.It continues to
wait. မြန်မာနိုင်ငံမှာတရားမဝင်အာဏာသိမ်းပြီးတော့နည်းနည်းအကြာစစ်တပ်ကကြီးကြီးပြင်းပြင်းနဲ့တိုက်ခန်းတွေကိုချေမှုန်းဖို့အကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။ဒါပေမဲ့စစ်တပ်ဟာအတိုက်ခန်းတွေကိုရပ်တန့်သွားစေဖို့မစွမ်းဆောင်နိုင်ပေမဲ့သူတို့ဟာနိုင်ငံကိုအောင်အောင်မြင်မြင်နဲ့ဖျက်ဆီးနေပြီးပြည်သူလူထုရဲ့အခြေခံကျတဲ့လူ့အခွင့်အရေးတွေကိုချိုးဖောက်နေပါတယ်လို့ပြောဆိုသွားတာပါ။တဖက်မှာလည်းလူထုဟာရဲစွမ်းတက်သည့်အပြင်နဲ့တိုင်းပြည်ကိုကယ်တင်ဖို့ကြိုးစားနေပေမဲ့တခြားအရေးကိစ္စတွေနဲ့ပြားများနေတဲ့ကမ္ဘာကြီးဟာသူတို့ကိုမေ့သွားပြီလို့မြန်မာနိုင်ငံကလူအများအပြားကယုံကြည်လာကြပါတယ်။လူအခွင့်အရေးတိုက်ပွဲမှာမြန်မာပြည်သူတွေဟာသူတို့ကြီးပဲရင်ဆိုင်နေရတာမဟုတ်ဘူးဆိုတာနဲ့သူတို့ကိုမေ့လျော့မထားဘူးဆိုတာပြသနိုင်ဖို့အရင်တန်းအရေးကြီးပါတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်ဆက်သက်ကအာဏာသိမ်းပြီးကတည်းကအရတား3000တေဆုံးပြီးတော့တစ်တရမ3တန်းကျော်ဦးမဲ့အိမ်နဲ့ဖြစ်ခဲ့ရပြီးနိုင်ငံရဲ့အကျဉ်းသား16000ကျော်အကျဉ်းထောင်တွေနဲ့ရှိနေကြောင်း Tom Andrews ကထောက်ပြပါတယ်။စိတ်ပြက်စရာကောင်းတာကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအရေးလှုံ့လောက်တဲ့ပံ့ပိုးမှုတွေမလုပ်တာပါကျွန်တော်တို့ဒီထက်ပိုကောင်းအောင်လုပ်နိုင်ပါတယ်လှုပ်လဲလှုပ်ရပါမယ်လို့ပြောပါတယ်နိုင်ငံတကာကအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံမဟုတ်တဲ့အဖွဲ့အစည်းတချို့ကစစ်အစိုးရကိုစစ်လက်နက်နဲ့လက်နက်ထုတ်လို့ရေးဆက်ဆက်ပစ္စည်းတွေဝင်ငွေတွေကိုဆက်လက်ပံ့ပိုးပေးနေပြီးတော့အာဏာသိမ်းစစ်တပ်ဟာတာရီကိုအသုံးချပြီးစစ်ရာဇဝမှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုကျူးလွန်နေတယ်လို့လည်း Tom Andrews ကသတိပေးပြောဆိုသွားပါတယ်